ရန်ကုန်တိုင်းတင်ငန်းကျွန်းမြို့နယ်မိကျောင်းကန်ရက်ကွက်ကပြည်သူ350ကျော်လောက်ဟာ1992ခုနှစ်ကတပ်ပိုင်မိဖြစ်တင်းစီခံထားရတဲ့မိယာရီပြန်ရရေးအတွက်တပိတ်စကန်ဖွင့်ဆန္ဒပြမှုတွေလုပ်နေရမှာအရှိန်မြင့်လာပြီးတော့ဒီဇင်ဘာလ5ရက်ဒီကနေ့မှာတော့အုတ်တိုင်းခတ်ထားတဲ့နေရာအထိဝင်ရောက်ပြီးတော့ဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်။အာဏာပိုင်တွေကညှိနှိုင်းပေးတာမျိုးမလုပ်ခဲ့ဘူးဆိုရင်တင်းစီထားတဲ့မိယာရီပေါ်မှာပြန်ပြီးတော့အိမ်ဆောက်တော့မှာဖြစ်ကြောင်းဆန္ဒပြသူတွေဘက်ကကြေညာလိုက်ပါတယ်။အပြည့်စုံကိုထိုင်းချေဆိုင်သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဒီဇင်ဘာလ5ရက်နေ့ရောက်တဲ့အထိ၁၀ရက်ကြာဆန္ဒပြမှုတွေလုပ်နေတဲ့ရန်ကုန်တိုင်းသင်္ကန်းညွတ်မြို့နယ်မိကျောင်းကန်တပိတ်စခန်းကဆန္ဒပြသူတွေဟာတိမ့်ဆီခံနိုင်ရတဲ့မြေယာရီနဲ့ပတ်သက်လို့ဘသူမှလာရောက်ညှိနှိုင်းဖြည့်ရှင်းမပေးဘဲအုတ်တိုင်းခတ်ပြီးအပေါက်ပိတ်ဖို့ကြိုးစားလာတယ်ဆိုပြီးဆန္ဒပြမှုတွေကိုအရှိန်မြင့်ခဲ့ပါတယ်။ဒီဇင်ဘာလ5ရက်နေ့မှာတော့မိကျောင်းကန်ရက်ကွက်ကအုတ်ရင်ဖြတ်စည်းခံရသူတွေဟာသူတို့ရဲ့မြေယာရီကိုအုတ်တိုင်းပိတ်ဆို့ခတ်မဲ့နေရာမှာစုပေါင်းဆန္ဒပြမှုတွေလှုပ်လာခဲ့ပါတယ်။သူတို့မြေတွေကိုပြန်မပေးဘူးဆိုရင်အဲ့ဒီမြေတွေမှာအင်ယာတွေပြန်ဆောက်လုပ်တော့မှာဖြစ်ကြောင်းဆန္ဒပြနေသူတဦးကအခုလိုပြောပြပါဗျာ
။ဒီကလက်မှတ်တွေတယောက်ချင်းစီရဲ့လက်မှတ်တွေထိုးထားတယ်။တောင်းဆိုနေတဲ့လူတွေဟိုအခုဆိုလို့ရှိရင်အယောက်တစ်ထောင်ကျော်ရေယာမဲတွေရှိတယ်။ညီမတို့ဒီမိကျောင်းကပိုင်းတစ်နှစ်သုံးမှာရှိတယ်။အခုလောလောဆယ်ရှိနေတဲ့တောင်းဆိုနေတဲ့လူက350ကျော်ရှိတယ်ရှင့်။အဲ့ဒီ350ကျော်လောကလက်မှတ်ထိုးပြီးတော့ညီမတို့သက်ဆိုင်ရာတွေကိုပို့တယ်။ညီမတို့ပို့မယ်။တော်တော်ကိုယ်စားလှယ်တွေရှိကိုပို့မယ်။နိုင်ငံတော်သမ္မတရုံးကြီးကိုပို့မယ်။အတိုင်းတိုင်းရက်အကန့်တက်တစ်ခုပေါ့နော်။အဲ့ဒီအကန့်တက်တစ်ခုကိုမှသူတို့ဘက်ကနေဒီလိုရောက်ထိနိုင်ချေရှင်းမှုဒီပြစ်လျောက်ထိနိုင်မှုရှိလို့ရှိရင်ညီမတို့ဒီသူတွေရတယ်ပေါ့နော်။ကိုယ်မြင်နေရကိုယ်နေရမှာပဲကိုယ်အိမ်ဆောက်ပြီးတော့နေတော့မရှိ။အဲ့ဒါကြောင့်ကြီးညာလိုက်ကြပါရှင့်။ဒါလည်းအခုပဲညီမတို့ဒီသူတွေရနေပြီးတော့သဘောမတူပါဘူးလို့ပြောနေရကြတဲ့အော်ကသူတို့အတင်းအိမ်သားတွေဆောက်တာတွေပြင်းဝင်လာလက်သမားတွေနဲ့ပြင်းဝင်လာတာတွေဖြစ်လို့နေလို့ရှင့်။ပြည်သူတွေနဲ့ဒီမှာသူတို့တွေနဲ့အဲ့လိုမျိုးညှိနှိုင်းလို့မရဘူးဒီရုံးလေးအဲ့လိုပေါ့နော်။ဒီလိုအခြေအနေဖြစ်နေတဲ့အပိုင်းကြီးရှိနေပြီးအခုအခြေချီပဲရှိ
1992ခုနှစ်ကစပြီးမိကျောင်းကန်ရက်ွက်ကိုတင်းစီပြီးတဲ့နောက်ပိုင်းမြေယာတချို့ကိုယော်ကြီးပေးခဲ့ပေမဲ့အခုဆန္ဒပြသူတွေကတော့မြေယာယော်ကြီးမယူခဲ့ကြသူများဖြစ်တယ်လို့ဆိုပါတယ်။တင်းစီပြီးနောက်ပိုင်းတပ်ပိုင်မြေဖြစ်သတ်မှတ်ထားကစီးပွားရေးလုပ်ငန်းရှင်တွေကိုအငှားချထားမှုတွေရှိတယ်လို့လည်းဆန္ဒပြသူတွေကဆိုပါတယ
်။မြေနေရာတွေကိုအခုဆိုကွက်လက်ကြီးလို့ရှိတယ်ရှင်အကောင်လုံးကွက်လက်ကြီးပါအရင်တော့ကတော့ဒီနေရာမှာစိုက်ပျိုးစားတော့တဲ့အငှားကြီးချထားတယ်။ဟိုနွားမှုမျိုးဝေးချက်တွေချထားတယ်။အပိုင်းတော့ကိုတော့ဒီခရိုနီတို့တိုက်ပြီးဆောက်နိုင်ဆောက်နေရအောင်တို့ရရှင်။ဒါပေမဲ့ဒီအပိုင်းတည့်ရဲ့နှစ်ရဲ့ဒီတော့အကောင်လုံးကတော့အကောင်လုံးကွက်လက်ကြီးပဲရှင်
။မိကျောင်းကန်ရက်ကွက်ကဆန္ဒပြသူတွေထဲမှာအသက်အရွယ်ကြီးတဲ့သူတွေအများပြားပါဝင်ပြီးညရာတွေပြန်ရရေးအတွက်ဆန္ဒထုတ်ဖော်မှုတွေလုပ်နေကြတာပါသူတို့တဲက၃ဦးကိုပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုနဲ့ဖမ်းဆီးထားပြီးဆန္ဒပြသူတွေတဲကဥဆောင်သူလို့ဆွတ်ဆွဲခံနိုင်ရသူ၄ဦးဟာလည်းတရားစွဲဆိုခံနိုင်ရကြောင်းပြောပြပါတယ်ဆန္ဒပြနေတဲ့အသက်80ကျော်အရွယ်အဖွားတို့တဦးကတော့အခုလိုပြောပါတယ
်ပါလဲစစ်တပ်တွေရောက်နေတယ်ရှေ့မှာလည်းရဲတွေသမီးရဲအဲ့တော့အဖွားတို့ကကြောက်လဲကြောက်ပါသူတို့အသက်ကြီးပါပြီခေါင်းချမယ်နေရာမရှိဘူးသမီးရဲ့အဲ့ဒါဆွေကလည်းနီးနေပါပြီသမီးရဲ့အဖွားတို့မြေလေးပြန်လိုချင်ပါတယ်သမီးရဲ့ဟိုကတ်နေရဒီကတ်နေရပေါ့သမီးရဲ့ဟိုလူကနည်းနည်းကြည့်သားဟိုလူအိမ်နေလေဟိုလူကနည်းနာမကြည့်သားဘူးဟိုဘက်ရောက်ပါဟိုရောက်ဒီရောက်ပေါ့သမီးရဲ့အခုကကိုယ့်မြေလေးလိုချင်တာဆိုတော့အဖွားတို့ကသေကန်နီးနေပြီလေအဲ့ဒါလေးလိုချင်ပါတယ်သမီးရဲ့ဒါပါပဲသေကန်ရေးလုံနေတာမဟုတ်ဘူးနော်အဖွားတို့မြေပြန်ရဖို့သမရိုင်းဥသိမ့်စိန်ကိုလည်းဘွားတို့တိုက်နေတာမဟုတ်ဘူးနော်သူ့ကိုတောင်းဆိုနေတာတနာခံနေတာဘာမှအဖြေမရဘူးသမီးရဲ့ဒီမှာပဲအသေးခံမယ်သမီးရဲ့အတို့ကကုညီမလူဒီမှာဗမာပြည်မှာမရှိဘူးသမီးရဲ့
မြန်မာနိုင်ငံမှာဒေသခံတွေသဘောတူညီမှုမရှိဘဲကာလပေါက်ဈေးမပေးဘဲမြေယာသိမ်းမှုတွေကြောင့်တိုင်းနယ်ပြည်နယ်တဝန်းမှာဆန္ဒပြမှုတွေလည်းဖြစ်ပေါ်နေတာပါနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့မိန့်ခွန်းတစ်ခုမှာတော့တက်တဲ့ဌာနဆိုင်ရာတွေအနေနဲ့မြေယာတွေကိုလိုအပ်တာတဲ့ပို့ပြီးသိမ်းယူခြင်းမလုပ်ဖို့အတွက်ပြောကြားခဲ့မှုပါတယ်လေယာမြေသိမ်းယူခံရသူတွေကတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေလုပ်တဲ့အခါမှာခွင့်ပြုမိန့်များမရကြဘူးလို့ဆိုပါတယ်ဒီအတွက်ခွင့်ပြုမိန့်မရဘဲဆန္ဒထုတ်ဖော်မှုတွေကြောင့်လေသမားတွေနဲ့လေသမားရေးလှုပ်ဆောင်နေသူတက်ကြွလှုပ်ရှားသူတွေဟာပုံမှန်18နဲ့တရားစွဲဆိုထောင်ချခံနေရတယ်လို့ပုံမှန်905ခါကိုစူပူအောင်လှုပ်ဆောင်မှုတွေနဲ့လည်းအရေးယူခြင်းခံနေရပါတယ်။မိကျောင်းကရက်ကွက်မှာတော့ရက်ကွက်သား2ဦးနဲ့သူတို့ကိုအကူအညီပေးခဲ့သူ2ဦးတို့ဟာဖမ်းဆီးထောင်ချခံရပါတယ်ရှင်။